စစ်ကောင်စီရဲ့နိုင်ငံသားငွေကြေးလျှော့သုံးရေးအစီအစဉ်ပေါ်တုံ့တက်ချက်ဖြစ်ပါတယ်စစ်ကောင်စီကနိုင်ငံသားငွေလျှော့သုံးနိုင်ဖို့ချွေတာရေးဆိုင်ရာအစီအစဉ်တချို့ကိုကြာသာပတေးနေ့ကပြုလုပ်တဲ့2023-24ဘဏ္ဍာရေးနှစ်ဘတ်ဂျက်ဆွေးနွေးပွဲမှာချပြခဲ့ပါတယ်အဓိကကတော့73စီကိုတတ်နိုင်သမျှလျှော့သုံးဖို့နဲ့ဒီအကြောင်းကိုဘဏ္ဍာရေးကော်မတီဒုတိယဥက္ကဋ္ဌဖြစ်တဲ့စစ်ကောင်စီရဲ့ဒုဥက္ကဋ္ဌဒုဗိုလ်ချုပ်မှူးကြီးစိုးဝင်းကတင်ပြခဲ့တာပါလာမယ့်ဘဏ္ဍာရေးနှစ်အတွက်စစ်ကောင်စီရဲ့ဘတ်ဂျက်ဆိုင်ရာဆွေးနွေးမှုနဲ့ပတ်သက်ပြီးဘဏ္ဍာရေးဆိုင်ရာကျွမ်းကျင်သူတွေတချို့နဲ့စီးပွားရေးလုပ်ငန်းရှင်တချို့ကိုဆက်သွယ်မေးမြန်းထားတဲ့ကိုဝင်းမင်းကပြောပြမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့တကဘာလုံး73စီဈေးတက်နေချိန်နိုင်ငံသားကတင်သွင်းရတာမို့နိုင်ငံသားငွေလျှော့ချရေး73စီကိုအုတ်ချုပ်ရေးမှရောလုပ်ငန်းသုံးအတွက်ပါနိုင်တဲ့လောက်လျှော့သုံးချွေတာဖို့ဒုဗိုလ်ချုပ်မှုကြီးကဒီဘတ်ဂျက်တင်ပြညှိနှိုင်းပွဲတွေရှင်းပြခဲ့ပါတယ်ဒီစီဝေးရဲ့ထူးခြားမှုအပေါ်အမေရိကန်ရောက်စီးပွားရေးပညာရှင်ဦးစိန်ထေကအ
ဲ့ဒီမှာတချို့ဟာတွေကိုချွေတာပါဆိုတာပြောတာဘယ်လိုဟာတွေကိုချွေတာမှာလဲဆိုတာအကြမ်းမြင်တော့ပြောတယ်ဥမာရုံးသစ်တွေမဆောက်နဲ့နောက်ကလလိုအပ်တဲ့ luxury ဟာတွေမိုးရောက်ဒါတော့သူတို့ရောင်းငွေပေါ်မှာမူတည်ပြီးတော့လေရောင်းငွေကိုသုံးမယ်လို့ပြောတယ်ရောင်းငွေကလည်းအားလုံးကတိတဲ့အတိုင်းနည်းနေပြီဆိုတော့သူတို့ရဲ့ဒီနှစ်မှာလည်းဦးမဲအောင်လိုက်ကိုယ်တိုင်ပြောတာကနိုင်ငံတော်မှာသူတို့ဥပဒေစိုးမိုးတဲ့သူတို့အုပ်ချုပ်နိုင်တဲ့ဒေသ50ခန့်တော့ရှိတယ်မြို့နယ်ပေါင်း300ကျော်မှ100ကျော်ပဲရှိတော့တယ်ဆိုတော့စဉ်းစားကြည့်ရောင်းငွေလည်းနည်းပြီရောင်းငွေနည်းရင်သုံးစိတ်လည်းနည်းတော့မှာပဲအဲ့တော့ဒီဘယ်ပုံစံနဲ့လုပ်မလဲဆိုတာတော့သူတို့အသေးစိတ်ထွက်လာတဲ့ခါမှာပြန်ပြီးတော့သုံးသပ်တော့ပို့ကောင်းတယ်လောလောဆယ်အနေထားရဆိုတော့ဒီတိုင်းလျှော့ချမယ်ဆိုရင်ပြည်သူလူထုရဲ့စာဝန်တွေအပအဝင်တိုင်းပြည်တိုးတက်ဖွံ့ဖြိုးရေးကိုလုပ်နိုင်တဲ့စွမ်းအားရှိမဲ့ပုံစံနဲ့ဘတ်ဂျက်ထွက်လာမဲ့ပုံစံတော့မရှိဘူး
အဲ့ဒီတော့ဘာကြောင့်အခုလိုခြေထားရေးအစီအစဉ်မျိုးဖြစ်လာနိုင်ပုံကိုအမီမပေါ်လို့တဲ့မြန်မာစီးပွားရေးလုပ်ငန်းရှင်က
ဒီဘဏ္ဍာရေးနှစ်ကိုသွားလူငွေရှိနေတယ်ဆိုတဲ့သဘောမျိုးတွေ့ရတယ်ဗောလေသူတို့ပြောပုံရဆိုလို့ရှိရင်တော့သူလူငွေတွေကိုငင်းနိုင်သမျှငဲအောင်ခြေတားရေးသဘောမျိုးပြောတာပေါ့ဗျာဒီ export အနေမရဘူးပေါ့ဒီဒေါ်လာဝင်ငွေမရှိတဲ့အတွက်ကြောင့် FDI တွေပါရလဲမဝင်တော့တဲ့အခါကျတော့နံပါတ်၁တဲ့ခြေတားမယ်နံပါတ်၂ချက်ကလူတိုင်းသိနေကြတဲ့ဒီစစ်လက်နဲ့ဝယ်ယူရေးပေါ့လေဒီအရာတွေကို cover ဖြစ်ဖို့လို့အတွက်ဒီခြေတားရေးဆွတ်လာတယ်အဓိကက73စီပေါ့လေဆိုတော့ဒီဇယ်ဓာတ်စီတွေကိုသူတို့ခြေတားဖို့ပြောတယ်ဆိုတဲ့အခါကျတော့ဒီဘတ်ဂျက်လုံငွေပြပြီဆိုတော့ကွာသူတို့မှာဒေါ်လာမရှိတဲ့ခါကြတော့ဒီစီဝယ်တဲ့ဟာကနိုင်ငံသားငွေအများဆုံးဖွက်တဲ့ source ဖြစ်နေတာ哦အဲ့ဒါကိုသူတို့ခြေတာကျင်တာလည်းဖြစ်နိုင်ပါတယ
်အခုလို73စီခြေတာရေးအစီအစဉ်အောက်အုတ်ချုပ်ရေးပိုင်းမှာဆက်ဖြစ်လာနိုင်ခြေကိုလည်းဥစိန်ထေက
နိုင်ငံသားငွေကရှားပါတော့အဲ့ဒီငွေကိုခြေတာဖို့တဲ့သူတို့ဌာနဆိုင်ရာကသုံးနေတယ်ရင်းဘုံဘောလုံးသုံးတာတွေပေါ့ဗျာအုတ်ချုပ်ရေးအတွက်ကဂါစီတို့ပါလောင်စာစီသုံးတဲ့နေရာတွေမှာလျှော့မယ်အဲ့ဒါမျိုးကိုပြောတော့သူကအကြမ်းမြင်မယ်ဒါကြောင့်ကျွန်တော်တိုင်းပြည်တစ်ပြည်မှာဘတ်ဂျက်ရည်ရရောက်လာရင်ဘတ်ဂျက်မှာသက်ဆိုင်ရာကော်ပိုရေးရှင်းတွေဝန်ကြီးဌာနတွေကနေစီစစ်တင်ပြလိုက်တာကိုဗန်ဒန်ဝီဌာနကပထမဆင့်သုံးသပ်ပြီးတော့မှအဲ့ဒါကိုညှိနှိုင်းတဲ့အစီအစဉ်အဲ့ဒါကိုမှသူတို့ဘာလို့လဲဆိုဒါတွေကိုအပြုလုပ်ဖို့ပေါ့တကယ်တော့ကဒီမိုကရေစီနိုင်ငံတွေမှာဆိုဘတ်ဂျက်ကဝန်ကြီးဌာန Administration ကသူကစီမံပြီးလွှတ်တော်ကိုတင်ရတယ်ဗျလွတ်တော်ကအဲ့ဒီမှာကြီးကြပ်စီစစ်ပြီးတဲ့ခါမှာအတိပြုရတယ်ဗမာနိုင်ငံမှာလွတ်တော်မရှိတော့ဘူးအခုကတော့သူတို့ကအဲ့ပုံစံလုပ်တာဒါကြောင့်မလိတ်တဲ့ဘက်လုပ်တာပဲ
ဒီနေရာမှာလုပ်ငန်းသုံးပုဂ္ဂလိကဘက်ပေါ်တက်ရောက်လာနိုင်ခြေကိုလည်းအမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က
ဒီစီဝေဘီဆိုလို့ရှိရင်တော့နံပါတ်၁ကတော့ငွေလွှဲတာပေါ့ဗျာဒီငွေလွှဲခွင့်ကိုကန့်သတ်လိုက်တာမျိုးဒါကတော့အယူအရှင်းဆုံးနဲ့အသက်မထွက်ဆုံးပေါ့ဗျာအဲ့လိုမျိုးဒီငွေကြေးအထွက်ကိုကန့်သတ်တယ်ဆိုလို့ရှိရင်လည်းဒါစီဝေလို့မရတော့ဘူးပေါ့လေအဲ့ဒီခါကျတော့ဒီမောင်ခိုဒီယူရီးယားတို့ဘာလို့ဘက်ကနေတရုတ်ပြည်ဘက်ကနေမောင်ခိုဟာတော့တခုတော့ဖြစ်လာနိုင်တော့ဖြစ်လာနိုင်တယ်ဒါပေမဲ့ border ကနေဝင်လာတဲ့ဟာကိုတရားဝင်ပေးဝင်နေပဲထားအောင် overhead cost ဒီ logistic transportation ကများတဲ့အတွက်ကြောင့်စီစည်းကတော့တက်သွားမှာပဲ
အဲ့ဒီတော့ဒီကနေလက်ရှိအနေအထားအရဆက်ဖြစ်လာနိုင်ခြေကိုလည်းဥစိန်ထေက
တိုင်းပြည်တိုးတက်ဖွံ့ဖြိုးရေးအတွက်သုံးမဲ့သုံးစိတ်တွေလျှော့ချပြီးတော့သူတို့ survive ဖြစ်ဖို့သူတို့အာဏာတည်နေဖို့အတွက်စစ်တပ်အတွက်ဆက်လက်နဲ့ပြည်စည်းဝင်မဲ့ဟာတွေနဲ့လောင်စာစီတို့ပေါ့အခုဆိုလေးမန်းနဲ့ဘုံကျဲနေအဲ့ဒီဟာမျိုးလောက်ပဲသူတို့ဦးစားပြီတန်တာတွေကတော့မဖြစ်မနေဟာလောက်တန်မာလောက်ပဲသုံးမယ်လို့ကျွန်တော်ထင်ပါတယ
်အခုခြေတားရေးအစီအစဉ်အောက်မှာနောက်ရှေ့ဆက်ဖြစ်လာနိုင်ခြေကိုလည်းအမည်မဖော်တဲ့လုပ်ငန်းရှင်က
ရုရှားကနေစီဝယ်ဖို့ဆိုတဲ့အခါ73စီခြေတားရေးလို့ဘာလို့ကတော့ကျွန်တော်ထင်တယ်အလန်းဝေးနေပြီနောက်ပြီးတော့ဗမာပြည်မှာလည်းအခုတော်တော်ဆရာအကုန်လုံးကနေနိုင်အောင်နေတတ်အောင်ကြိုးစားပြီးတော့နေနေရတာဟုတ်အဲ့ဒါခြေတားရေးနဲ့လည်းအတူတူပါပဲအဲ့ဒါလုပ်ငန်းရှင်တွေလည်းသူတို့တက်နိုင်တဲ့လောက်ခြွေတာနေရတာပဲလေ။ဒါဆိုတော့ exchange rate ကြောင့်ဖြစ်ပေါ်လာတဲ့ဒီ inflation ကြောင့်သူတို့တွေလည်းခြွေတာပြီးတော့အားလုံးလုံနေရတာ哦။ဒီထက်ပိုပြီးတော့ခြွေတာလို့တော့မရနိုင်ခေါင်းတော့ဘူးလို့တော့ကျွန်တော်ထင်တာပေါ့လေ
။တကယ်တော့ တခြားနိုင်ငံအများမှာလည်းစီးပွားကျငွေကြေးဖောင်းပွားလာပေမဲ့မြန်မာမှာတော့ပြည်တွင်းစစ်ပွဲတွေကြောင့်နိုင်ငံခြားရင်းနှီးမြှုပ်နှံမှုပါလှမ်းဝေလာပြီးနောက်ဆုံးပြည်သူများတန်ပိနိုင်တယ်လို့သုံးသပ်သူတွေကထောက်ပြနေပါတယ်ခင်ဗျ